အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားပွဲကက်ရှမီးယားဒေသတွေကိုနှိမ့်ဆက်ဖြတ်ကျော်ပြန်တင်လာတဲ့အိန္ဒိယစစ်လေယာဉ်တစ်စီးကိုပါကစ္စတန်လက်ထက်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါတယ်။တိုက်ဂျက်လေယာဉ်တစ်စီးအိန္ဒိယပိုင်းကက်ရှမီးယားဒေသတွေကိုပြတ်ကျခဲ့ပြီးတော့ပါကစ္စတန်ပိုင်းကက်ရှမီးယားဒေသတွေပြတ်ကျသွားတဲ့လေယာဉ်လေယာဉ်မှုတစ်ယောက်ကိုဖမ်းထားတဲ့အကြောင်းပါကစ္စတန်ဗိုလ်ချုပ်အရှစ်ဂါဖူကပြောပါတယ်။ဒီအကြောင်းနာမည်မဖော်လိုသူစစ်သားတာဝန်ရှိသူတွေကိုကိုးကားပြီးတော့အိန္ဒိယသတင်းမီဒီယာတွေကဖော်ပြပေမဲ့ပါကစ္စတန်ဘက်ကပြောဆိုချက်ကိုတုံ့ပြန်တဲ့သေဝင်ကြေညာချက်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။တချိန်ထဲမှာပဲအိန္ဒိယပိုင်းကက်ရှမီးယားဒေသတွေကအိန္ဒိယဝေဟင်နယ်နိမိတ်ထက်ကိုဝင်လာတဲ့ပါကစ္စတန်တိုက်ဂျက်လေယာဉ်3စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ဂျက်လေယာဉ်တွေကဝင်ဖြတ်လိုက်တာကြောင့်ပါကစ္စတန်လေယာဉ်တွေနောက်ကျောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယကကြေညာထားခဲ့တာပါ။လက်နက်ကင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံး1000ကျော်သေဆုံးခဲ့ရတဲ့အကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာအခုလို4ကျောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယပိုင်းကက်ရှမီးယားဒေသတွင်အသေးခံကားဘုံးဖောက်ခွဲမှုကြောင့်အိန္ဒိယစစ်သားအယောက်40သေဆုံးပြီးတဲ့နောက်ပိုင်းပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးတွေတင်မာလာခဲ့တာပါဒီတိုက်ခိုက်မှုကသူတို့လက်ချက်ပြကြောင်းပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့ဂျာဟစ်အီမိုဟာမက်ကပြောဆိုထားတာကြောင်းဒီစစ်သွေးကြွအဖွဲ့ရဲ့လေကြင်းစခန်းကိုမနေ့အာရုံမတက်ခင်ချိန်မှာအိန္ဒိယစစ်လေယာဉ်တွေပုံကျဲတိုက်ခိုက်ခဲ့တာပါ